ဒီသတင်းပါအတွင်အီတလီနိုင်ငံမှာကျင်းပမယ့်ဆီးရီးယားအရေးနိုင်ငံတကာညီလာခံကိုတက်ရောက်မှာဖြစ်တယ်လို့ဆီးရီးယားအတိုက်ခံတွေကပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံတွင်ဖြစ်ပွားနေတဲ့ကြမ်းဖက်မှုတွေအဆုံးသတ်ရေးတခြားနိုင်ငံတွေကထိထိရောက်ရောက်ပါဝင်ဆောင်ရွက်ခြင်းမရှိဘူးလို့သတ်မှတ်ခဲ့တာကြောင့်အရင်တုန်းကအတိုက်ခံတွေကသပိတ်မှောက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဒီဆုံးဖြတ်ချက်ကိုပြန်လည်ပြင်ဆင်ပြီးညီလာခံကိုတက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်။စီးရီးယားအမျိုးသားညွန်ပေါင်းအဖွဲ့အကြီးကအာမက်အယ်ခါတစ်ကတနင်္လာနေ့က Facebook လူမှုဆက်သွယ်ရေးကွန်ရက်ကတဆင့်ကြီးညာချက်မှာကြာသပတေးနေ့ကျင်းပမယ့်စီးရီးယားမိတ်ဆွေများနိုင်ငံတကာညီလာခံကိုတက်ရောက်ဖို့အတိုက်ခံအဖွဲ့ဝင်တွေအားလုံးတိုင်ပင်ဆုံးဖြတ်ခဲ့တာလို့ဆိုပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကလည်းမနေ့ကပဲစီးရီးယားအတိုက်ခံတွေကိုညီလာခံတက်ဖို့ဆော်ဩခဲ့ပါသေးတယ်။ဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဝီလျံဟိတ်နဲ့လန်ဒန်မှာပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာစီးရီးယားနိုင်ငံအတွင်းအကြမ်းဖက်မှုတွေပေါ်ပေါက်နေတဲ့အတွက်ဒါဟာသမရဘာရှောအယ်အာဆတ်အနေနဲ့ယာရုကနှုတ်ထွက်ဖို့လိုနေပြီဆိုတာကိုသက်သေပြနေတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး John Kerry ကပြောလိုက်ပါတယ်။စီးရီးယားနိုင်ငံမှာမစင်မချင်းတပ်ဖြတ်မှုတွေကျူးလွန်နေတယ်ဆိုပြီးတော့လေ John Kerry ကပြင်းပြင်းထန်ထန်ဝေဖန်ရှုတ်ချလိုက်ပါတယ်ရှင်။